ေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရစေ
။ပေါ်တရှိမိတ်ဆွေများရှင်။လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲ။ဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျမ်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျမ်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတံမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမသားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ထဲမှာနားထောင်ခြင်းဆိုင်ရာမေခွန်းတစ်ပုဒ်ဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်တော်တရှင်ပေါင်းလို့ရှင်ကျမ်းမာတန့်စင်တဲ့ခန္ဓာကိုယ်ကိုဖျားရှင်ထံမှာအံ့နိုင်ရမယ်ဆိုတဲ့အချက်ကိုကျမတို့သဘောမပေါက်ကြပါဘူးအသက်ရှင်တဲ့ရှိတဲ့ခန္ဓာကိုယ်ရန်တရားကြီးကိုစောင့်ရှောက်ဖို့ပြက်ကွက်ခြင်းဟာဖန်ဆင်းရှင်ကိုစော်ကားခြင်းဖြစ်ပါတယ်ဖျားသခင်ချမှတ်တော်မူတဲ့တန့်ရှင်သောစည်းမျဉ်းတွေကိုလိုက်ဆောက်ခဲ့ကြလို့ရှိရင်ယောဂပြနဲ့ကင်းစင်ပြီးတော့မတည်တည်တဲ့အချိန်တွေမှာတည်ခြင်းမှကင်းလို့ကြပါလိမ့်မယ်ဖျားသခင်ပေးတော်မူတဲ့ကောင်းကြီးမင်္ဂလာတွေကိုကျမတို့မခံစားရခြင်းရဲ့အဓိကအကြောင်းရင်းကတော့ကိုတော်ပေးသနာတော်မူတဲ့ကျမ်းမာရေးဆိုင်ရာစည်းမျဉ်းတွေကိုမလိုက်နိုင်ခြင်းကြောင့်ဖြစ်ပါတယ်။ဖျားသခင်ဟာပြည့်ညတ်တော်ဆယ်ပါးကိုပေးသနာတော်မူတဲ့အရှင်ဖြစ်တယ်လို့ပဲခန္ဓာကိုယ်ဆိုင်ရာစည်းမျဉ်းတွေကိုလည်းပေးသနာတော်မူတဲ့အရှင်ဖြစ်ပါတယ်။လူသားတွေကိုပေးသနာတော်မူတဲ့အာယုန်ကြောတွေအသားမြင်တွေနဲ့စွန့်ရည်အသီးသီးပေါ်မှာဖျားရှင်ရဲ့စည်းမျဉ်းဥပဒေတွေကိုလက်ညှိုးတော်အားဖြင့်ရေးသားထားတော်မူပါတယ်။လူတွေကိုဖန်ဆင်းတော်မူတဲ့ဖန်ဆင်းရှင်ဟာအသက်ရှင်လှူရှားနေတဲ့ခန္ဓာကိုယ်ယန္တရားကြီးကိုစီစဉ်ထားပါတယ်။ခန္ဓာကိုယ်အစိတ်ပိုင်းအသီးသီးရဲ့လှုပ်ဆောင်မှုတွေကိုအံ့ဩစရာကောင်းလောက်အောင်ပညာသားပါပါပြုပြင်ထားတော်မူပါတယ်။လူသားတွေကဖျားရှင်ချပေးတဲ့စည်းမျဉ်းတွေကိုလိုက်နာပြီးတော့ဖျားရှင်နဲ့အတူပူပေါင်းဆောင်ရွက်ကြမယ်ဆိုရင်ဒီခန္ဓာကိုယ်ယန္တရားကြီးကိုမိမိကိုယ်တော်တိုင်ထိမ့်သိမ့်ပေးမယ်လို့လည်းဂတိထားတော်မူခဲ့ပါတယ်။ခန္ဓာကိုယ်ယန္တရားကြီးကိုလွှမ်းခြုံထားတဲ့စိမြင့်အသီးသီးရဲ့ဇာတိယုတ်မှဇာရိတတော်နဲ့အရေးပါပုံတွေကိုနှုတ်ထွက်စကားနဲ့တဒန်းနဲ့ထားပြီးတော့လိုက်နာရမယ်။ဖယားရှင်ချမှတ်ထားတော်မူတဲ့အဲ့ဒီစိမြင့်တွေကိုဂရုမထားပဲခန္ဓာကိုယ်ယန္တရားကြီးအပေါ်နမောနမက်မှားယွင်းစွာပြုလုပ်လှုပ်ဆောင်ကြမယ်ဆိုရင်ဖျားသခင်ရဲ့ပြည့်ညတ်တော်ကိုလွန်ကျူးခြင်းတရားဖြစ်ပါတယ်။လူတို့ဟာတဘာဝတရားမှာထင်ရှားလျက်ရှိတဲ့ဖျားသခင်ရဲ့လက်ရာတော်တွေကိုမြင်တွေ့ချီးမွမ်းနိုင်ကြမှာမှန်ပေမဲ့လူသားတွေမှာတွေ့မြင်ရတဲ့ဖျားသခင်ရဲ့လက်ရာတော်ဟာအံ့ဩစရာအကောင်းဆုံးဖြစ်ပါတယ်။ပြည့်ညတ်တော်ဆယ်ပါးကိုလွန်ကျူးခြင်းဟာအဖြစ်ဖြစ်တယ်လို့ပဲအသက်ရှင်ခြင်းနဲ့ဆိုင်တဲ့စည်းမျဉ်းတွေကိုလွန်ကျူးခြင်းဟာလည်းအဖြစ်ဖြစ်ပါတယ်။အထက်ကဖော်ပြထားတဲ့အထက်ကတခုခုကိုလွန်ကျူးခြင်းဟာဖျားသခင်ရဲ့ပြည့်ညတ်တော်ကိုလွန်ကျူးခြင်းဖြစ်ပါတယ်။ခန္ဓာကိုယ်ဆိုင်ရာဖျားသခင်ပေးထားတဲ့စည်းမျဉ်းတွေကိုလွန်ကျူးတဲ့သူတို့ဟာသီနာတောင်ပေါ်မှာပေးသနာတော်မူတဲ့ဖျားသခင်ရဲ့ပြည့်ညတ်တော်ကိုလွန်ကျူးဖို့လိုလားလာကြပါလိမ့်မယ်။ဖျားရှင်တုတ္တရအကျင့်ကြွလာကန်ဒီအချိန်မှာဖြစ်ပျက်မဲ့အခြေအနေတွေဟာရေလွှမ်းမိုးခြင်းမတိုင်မီကလေးမှာဖြစ်ပျက်ခဲ့တဲ့အခြေအနေမျိုးနဲ့တူလိမ့်မယ်ဆိုတဲ့အကြောင်းဖျားရှင်ဟာမိမိရဲ့တပည့်တော်တွေကိုတတိပေးခဲ့ပါတယ်။လောကလူသားတွေဟာလွန်လွန်ကျူးကျူးစားတောက်ပြီးတော့အပျော်ပါလိုက်စားကြလိမ့်မယ်။ဒီအရာတွေဟာအခုမျက်မှောက်အချိန်မှာဖြစ်ပျက်နေပါပြီ။ ပစအရသာကိုဦးစားပေးအသက်ရှင်နေကြတယ်။ပြစ်ဒဏ်စီရင်ခြင်းကိုခံရတဲ့တောတုံမြို့သားတွေရဲ့ဇယိုက်နဲ့ပို့ပြီးတော့တူလာစေမဲ့လောကဆန်တဲ့အကျင့်ဆက်တွေကိုကျင့်ဆောင်လိုတဲ့သဘောထားတွေနဲ့ပို့ပြီးတော့ပြည့်ဝနေပါတယ်။ကဘာကြီးရဲ့လောလောဆယ်ဆိုးရုပ်နှိပ်ကြတဲ့အခြေအနေဟာဖြစ်စည်းပြစ်ဖို့လုံလောက်တဲ့အကြောင်းပြချက်နဲ့ပြည့်စုံနေပါပြီ။ခနာကိုအစိတ်ပိုင်းအသီးသီးစီးချက်ညင်ညီတက်ရှင်လှူရှားစေနိုင်ဖို့အတွက်ခနာကိုရဲ့ကျန်းမာရေးအခြေအနေကိုထိမ့်သိမ်းစောင့်ရှောက်ရမှာအသက်တာရဲ့လစ်လာမှုတစ်ခုဖြစ်တည်ပါတယ်။ကိုစိတ်နှစ်ပါးရဲ့ကျန်းမာပျော်ရွှင်မှုနဲ့ကင်းတဲ့သားသမီးတွေဟာဖယားရှင်ရဲ့ဘုန်းတော်ကိုထင်ရှားနိုင်ကြလိမ့်မှာမဟုတ်ပါဘူး။စားတဲ့အခါမှာပဲဖြစ်ဖြစ်တောက်တဲ့အခါမှာပဲဖြစ်ဖြစ်ချုပ်တီးချိုးချံမှုမရှိတဲ့သူတွေဟာခနာကိုစွမ်းအားကိုဖြုံတီးပြီးတော့စိတ်တကူတွေကိုလည်းအာနေအောင်လှုပ်ဆောင်ကြနေခြင်းဖြစ်တဲ့ဆိုတဲ့အကြောင်းကိုအစာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရရှင်
။ဒေါက်တာရှင်များရှင်။တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ကျွန်တော်တရားရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့အချိန်ကာသမရနေမှာသင်တို့အားလုံးဘုရားသခင်ထံကကြော်မမြင်ပြဆောသောကောင်းချီးမင်္ဂလာနဲ့ဝမ်းမြောက်နိုင်ကြပါစေ။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲလူသားအတွက်ဘုရားသခင်ရဲ့မေတ္တာတော်အကြောင်းကိုဆက်လက်ပြီးလေ့လာကြရအောင်။ဒီနေ့ကတော့ဒုတိယပိုင်းပေါ့။မနေ့ကတော့ပထမပိုင်းကျွန်တော်လေ့လာခဲ့ပြီ။ဒီနေ့ဒုတိယပိုင်းကိုကျွန်တော်လေ့လာတဲ့အခါမှာဆိုရှင်ဘုရားသခင်ကကျွန်တော်ပေါ်မှာဘလောက်ထိအကျွမ်းမဲ့မေတ္တာနဲ့ချစ်တယ်လဲ။ဒါကြောင့်ခမဲတော်ဘုရားသခင်ရဲ့ချစ်ခြင်းမေတ္တာကကျွန်တော်ပေါ်မှာဘလောက်ထိုက်တန်တယ်လဲဆိုတာကိုကျွန်တော်သိရှိနားလည်သဘောပေါက်ပြီးတော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားရဲ့မေတ္တာတော်အကြောင်းကိုပုံမပြီးတော့နားလည်သဘောပေါက်ဖို့ကြံအတွက်ကျွန်တော်ရတတကိုဆက်လက်ပြီးတော့စင်ကျင်တုံတရားနဲ့ဘုရားသခင်ရှစ်တော်မောက်မှာဆိုရှင်တုံဝင်ချစ်ကပ်ပြီးတော့ဒီနေ့သတင်းစကားကိုဆက်လက်လေ့လာကြရအောင်ချစ်တဲ့မိတ်ဆွေပေါင်းတို့ကိုတော်ကိုတော်တဲ့နိုင်လည်းကောင်းကေတရှင်မန်ဥယျာဉ်နိုင်လည်းကောင်းလဝါကားတဲ့နိုင်လည်းကောင်းကြည့်ရှုကြပါနော်ဒီစွန်တင်ချင်းကင်းမဲ့နေတဲ့ဘုရားသခင်ရဲ့သားတော်ဟာမိမိကိုတော်တိုင်ကအပြည့်ရဲ့ဝင်တော့ကိုဆောင်ယူတော်မူခဲ့ရတယ်နော်ဘုရားသခင်ရဲ့အတူရှိတော်မူခဲ့တဲ့ကိုတော်ဟာဆိုရှင်လူနဲ့ဖျားရဲ့စက်ကြားမှာဆိုရှင်အပြစ်ကဖန်တီးလာတဲ့ဒီကြောက်မဖွယ်ရာခွဲခါခြင်းအမှုကိုဒီမိမိကိုယ်တိုင်ကဆိုရှင်စိတ်ဝိညာဉ်ထဲမှာကောင်းစွာတွေ့မြင်တော်မူခဲ့တယ်။အဲ့ဒီအတွက်ကြောင့်ပဲကိုရောရဲ့နှုတ်တော်ကနေမှာဘာထွက်ပေါ်လာခဲ့တယ်ဆိုတော့အကျွန်ုပ်ဖျားသခင်ကျွန်ုပ်ဖျားသခင်အဘဲချောင်းအကျွန်ုပ်ကိုစွန့်ပစ်တော်မူသည်နီးဆိုပြီးတော့သူ့ရဲ့ခံစားချက်ကဒီကြွေးကြော်တန်မှာဆိုရှင်ပေါ်ထွက်လာခဲ့တာကိုကျွန်တော်တွေ့ရမယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီဖျားသခင်ရဲ့သားတော်ဟာဆိုရှင်ကျွန်တော်ရဲ့ဒီအပြည့်ရဲ့ဝင်တုပ်ဒီကြောင်းမဖွဲ့သောဒီလောကရန်ကြီးရဲ့ဒီဖိစိမ့်နှိပ်စက်မှုတွေကြားထဲမှာဆိုရှင်ဖျားသခင်ထာမအပြည့်ကြောင့်မိမိရဲ့ဝိညာဉ်ခွဲခွာလာခြင်းအကြောင်းကိုခရစ်တော်ကတအားသူကိုယ်တိုင်ကသိရှိခံစားခဲ့ရပါတယ်ဒီအတွက်ကြောင့်ခမဲတော်ဖျားသခင်ကသူ့ရဲ့စိတ်နှလုံးသားထဲမှာချစ်ချင်းမေတ္တာတော့ပြည့်စုံတဲ့သဘောကိုလူတွေအပေါ်မှာဘလောက်ထိပေါ်လွင်ပြီးတော့ပေါ်လွင်အောင်ဖော်ပြခဲ့တယ်လေဖះကပါလို့ရှင်ကျွန်တော်ဘာမှဘလောက်ထိအကျွမ်းမဲ့ဒီချစ်တယ်လေဖះရဲ့ချစ်ချင်းမေတ္တာတို့ရှင်ဘလောက်ထိကြီးမားတယ်လေလို့ကျွန်တော်ပြန်လည်ပြီးတော့စင်ကျင်ကြည့်လိုက်တဲ့ခါမှာရှောခဲမဲ့ခန်းကြီး၃ပိုင်းငယ်၁၆မှာဆိုရှင်ဖះသခင်တွေမိမိ၌တပါးတည်းသောသားတို့ကိုစွန့်တော်မူတည်တိုင်အောင်လောကီသားတို့ကိုချစ်တော်မူတယ်နော်ဒီနောက်ဖះသခင်ကကျွန်တော်တို့ကိုချစ်တော်မူတဲ့အတွက်ကြောင့်တပါးတည်းသောသားတို့ကိုစွန့်တော်မူခဲ့တယ်ဒါကြောင့်ဘုရားသခင်ကကျွန်တော်ကိုချစ်တော်မူတဲ့အတွက်ကြောင့်အပြစ်ဖြေခြင်းမှုကိုစီမံတော်မူခဲ့တယ်ဆိုတာကိုကျွန်တော်ကဆိုရှင်တွေးရှိခံစားရဖို့ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါနဲ့နေနေကျွန်တော်ရဲ့ဘဝတတ္တာကဆိုရှင်လောကသားတွေကကြာရှုံးခြင်းနဲ့ကိုရောက်ခဲ့တာဖြစ်တယ်နော်။အဲ့ဒီကြာရှုံးခြင်းနဲ့မှာရောက်နေတဲ့လောကသားတွေပေါ်မှာဆိုရှင်ဘုရားသခင်ကမိမိရဲ့မေတ္တာတော်ရေစင်းကိုနော်ဒီခါတည်းတောင်းလောင်းလိုက်တဲ့ခါမှာသခင်ယေရှုကတော့ကျွန်တော်တို့နဲ့ဘုရားရဲ့ဆက်ကြားမှာကြာပြန်ပြေသူတယောက်နေနဲ့เนาะယက်တီခဲ့တယ်ဆိုတာကိုတွေ့ရလိမ့်မယ်။ဒါကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး9ပိုင်းငယ်19ကိုကြည့်တဲ့ခါမှာဘုရားသခင်သည်ခရစ်တော်အထင်း၌တည်နေလျက်လောကသားတို့၏ယံကိုငြိမ့်စေ၍ကိုတော်နှင့်မိတ္တဟာယဖွဲ့စေတော်မူ၏ဆိုပြီးတော့ဖော်ပြခဲ့ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ယေရှုဟာကရဏီတုံးကုန်းပေါ်မှာအသေးခံတော်မူခဲ့တယ်။သခင်ယေရှုရဲ့နှလုံးတော်ဟာကျွန်တော်တို့အားရွေးနှုတ်ဖို့ရန်အတွက်အခကိုဆက်ပေးတော်မူခဲ့ပါတယ်။ဒါကြောင့်သခင်ယေရှုကတော့ရှင်ရဲ့ဘလို့ဖော်ပြခဲ့တယ်ဆိုတော့ရှင်ယောဟန်ခရစ်တော်၁၀ပိုင်းငယ်၁၉နဲ့မှာငါသည်ကိုယ့်အသက်ကိုစွန့်၍နောက်တဖန်ယူဦးမည်ဖြစ်သောကြောင့်ငါကမဲတော်သည်ငါကိုချစ်တော်မူ၏ဟုမိန့်တော်မူ၏။ဒီနေ့ ခရစ်တော်ကဆိုရှင်ကျွန်တော်တို့ပေးဆက်ခြင်းတသက်ပဲဒီကမ္ဘာလောကကိုရောက်ရှိလာခဲ့တာဖြစ်တယ်။ရယူလို့ခြင်းနဲ့ရောက်လာတာမဟုတ်ဘူး။ရယူလို့ခြင်းလို့ပြောတဲ့အခါမှာကျွန်တော်တို့ရဲ့ဆုံးရှုံးသွားခဲ့ရတဲ့စာရမဏေရဲ့လက်ထဲမှာရောက်ရှိသွားတဲ့ကျွန်တော်ရဲ့အသက်ကိုပြန်လဲရယူလို့ခြင်းရယူလို့ခြင်းနဲ့စိတ်ကရှိတဲ့အခါမှာသူကကျွန်တော်တို့ရခသိန်းကိုပေးဆက်ခဲ့တာဖြစ်တယ်။တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ခမဲတော်ဟာသင်တို့ကိုချစ်တော်မူသောကြောင့်သင်တို့ကိုရွေးနှုတ်ရန်ငါအသက်ကိုစွန့်ခြင်းအတွက်ငါကိုတာ၍ပင်ချစ်တော်မူ၏တဲ့ငါအသက်ကိုအနံ့ခြင်းသင်တို့လူကျွခြင်းအပြစ်ဒီဟုသောအကျွေးများကိုခံယူခြင်းအပြင်သင်တို့၏ကိုယ်စားနှင့်အာမခံဖြစ်လာရ၌ခမဲတော်သည်ငါကိုတာ၍ချစ်တော်မူ၏အကြောင်းမူကားငါဤစွန့်စားဆက်ကပ်ခြင်းအမှုအပြင်ဖျားသခင်သည်တရားတော်သူဖြစ်လာနိုင်တော်မူ၏ထိုမြမကသည်သခင်ယေရှုကိုယုံကြည်သောအားဖြင့်ဖြောင်းမရသို့ရောက်စေတော်မူသောသူဖြစ်လာနိုင်တော်မူသည်ဆိုပြီးတော့ကျွန်တော်ဒီခုနကရှင်ခရမခိုင်းတစ်ဆယ်ပိုင်းငယ်၁၉ကိုပြန်လဲပြီးတော့เนาะရှင်းလင်းချက်ထုတ်လိုက်တဲ့အခါမှာအဲ့ဒီအထိပ္ပယ်မျိုးကိုစောင့်လာတယ်ဆိုတာကိုတွေ့ရမှာဖြစ်တယ်ခြေတမိတ်စေပေါင်းတို့ဒါကြောင့်ဘုရားသခင်ကတို့ရှင်သူ့ရဲ့ချစ်ခြင်းမေတ္တာကိုဖော်ပြတဲ့အခါမှာသူ့အကြောင်းကိုသိတဲ့သူသားလည်းဖော်ပြလို့ရမှာဖြစ်တယ်เนาะဒါကြောင့်ဘုရားသခင်ရဲ့သားတော်မှတပါးမြေသူကားမှကျွန်တော်တို့ကရွေးနှုတ်နိုင်မဲ့သူဒီကမ္ဘာလောကမှာမရှိဘူး။အဲဒီအတွက်ကြောင့်ရွေးနှုတ်နိုင်မဲ့သူကလည်းပဲခမဲတော်ရဲ့ရင်ခွင်ထဲ၌ရှိတော်မူခဲ့တဲ့သူသားလည်းရင်เนาะကျွန်တော်တို့အားရွေးနှုတ်ဖို့ရန်အတွက်တောင်းဆိုခြင်းမှုကိုပြုနိုင်မှာဖြစ်တယ်เนาะ။ဒါကြောင့်ဘုရားသခင်ရဲ့မေတ္တာတော်ရဲ့အနံအလျားအမြင့်ကိုသိနာလေတော်သူလည်းသူသားလည်းရင်၎င်းမေတ္တာကိုထင်ရှားစေနိုင်မှာဖြစ်တယ်။ဒါကြောင့်ကြာဆုံးနေသောသူတွေအတွက်ဘုရားသခင်ရဲ့သားတော်ဖြစ်တဲ့ခရစ်တော်ကားဆိုရှင်ကျွန်တော်တို့ကအကန့်အသတ်မရှိမေတ္တာနဲ့တကားနဲ့စွန့်စားပြီးတော့ကျွန်တော်လူတော်ဘာတွေလောကကြီးမှာကြောက်ဆုံးနေတဲ့အသက်တာမျိုးနဲ့ရင်ဆိုင်နေရတဲ့အထဲကနေမှသူ့အနေနဲ့လာရောက်ပြီးတော့ကယ်တင်ခြင်းအမှုကိုပြုခြင်းအပြင်ခမဲတော်ရဲ့မေတ္တာတော်ကိုဖော်ပြနိုင်ခဲ့တာဖြစ်ဖော်ပြပေးခဲ့တာဖြစ်တယ်။ဒါကြောင့်ဘုရားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်လောကီသားတို့ကိုချစ်တော်မူတယ်လို့ပြောတဲ့ခါမှာဘုရားသခင်ကတော့ရှင်ကိုတော်အားလူတို့မှာတော့ရှင်နေထိုင်ဖို့ရန်အတွက်တကယ်ပဲခွင့်ပြုခဲ့တယ်ဆိုတာကိုတွေ့ရတာဖြစ်တယ်เนาะဒါမှမဟုတ်လည်းယေရှုကလည်းဒီကမ္ဘာလောကကိုလာရောက်ပြီးတော့လူတွေနဲ့နေထိုင်တဲ့ခါမှာသူ့အနေနဲ့ကျွန်တော်တို့ကိုဘလောက်ထိယဉ်နီးပြုံငါမှုရှိခဲ့တယ်လဲလူတွေကိုသူဘလောက်ထိဝန်ဆံ့ပြီးတော့လူတွေပေါ်မှာတော့ရှင်ဘလောက်ထိဂယုစိုက်ခဲ့တယ်လဲဒီအကြောင်းအရာကိုကျွန်တော်ပေါ်လွင်အောင်ကြည့်လိုက်တဲ့အခါမှာဆိုရှင်ဟေဗြဲခိုင်းနှစ်ပိုင်းငယ်၁၁မှာဆိုရှင်သခင်ယေရှုကဆိုရှင်ဘလို့ဖော်ပြတယ်ဆိုတော့သူတို့ကိုညီကိုဟူ၍ခေါ်ခေါ်ချင်းကရှက်ကြောက်တော်မူတဲ့နော်ခရစ်တော်ကကျွန်တော်ကိုညီကိုလို့ခေါ်ခဲ့တာဖြစ်တယ်နော်ဒါကျွန်တော်တို့ရဲ့အကိုခမဲတော်ရဲ့ပလင်တော်ရှေ့မှာလူရဲ့ပုံသဏ္ဍာန်ကိုဆောင်ပြီးတော့သခင်ယေရှုခရစ်တော်ပါဆိုရှင်ထာဝရကာလမိမိရွေးနှုတ်တော်မူသောလူမျိုးနဲ့အတူရှိတော်မူတော်သူဆိုပြီးတော့ယနေ့ကျွန်တော်တို့ဆိုရှင်လူသားတွေအနေနဲ့သိရှိနားလေသဘောပေါက်သွားဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့အာဂျွေးနှုတ်ဖို့ရန်အတွက်ပေးရတဲ့အဖို့ခကျွန်တော်တို့အတွက်မိမိသားတော်အားအသေးခံရန်ပေးတော်မူရာ၌ကောင်းကင်ခမဲတော်ရဲ့အတိုင်းမရှိတဲ့စွန့်စားခြင်းမှုကိုကျွန်တော်ကဆိုရှင်ထောက်ရှုခြင်းအပြင်ကျွန်တော်တို့ကဆိုရှင်ခရစ်တော်အပြင်မိခဲတော်သူများဖြစ်လာနိုင်ကြတဲ့အကြောင်းကိုကျွန်တော်တို့ကိုယ်တိုင်ကမြင့်မြတ်တဲ့ထင်မြင်ချက်များကိုရရှိခံစားသင့်ကြပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဝိညာဉ်တော်ကိုခံယူရရှိသောတမန်တော်ယောဟန်ကဆိုရှင်ပျက်စီးနေသောလူမျိုးပေါ်၌ထားတော်မူသောခမဲတော်၏မေတ္တာတော်အနံအလျားနှင့်အမြင့်တို့ကိုသိမြင်သောအခါသူသည်အလွန်ကြည်ညို၍ယိုသေးလျက်ရှိသဖြင့်ဤမေတ္တာ၏မြင့်မြတ်ခြင်းနူးညံ့တိမ်မွေ့ခြင်းအကြောင်းကိုသင်လျော်သောစကားဖြင့်ဖော်ပြခြင်းကမတတ်နိုင်သောကြောင့်၎င်းမေတ္တာကိုထောက်ရှုကြည့်ရန်သူသည်လောကအားခေါ်၍ပြောပြလျက်နေ၏ဆိုပြီးတော့เนาะရှင်ယောဟန်ကမိန့်ပါခဲ့တယ်။ဒါရှင်ခရစ်ပရမဆောင်ခန်းကြီး၃ပိုင်းငယ်တိကိုကြည့်တဲ့ခါမှာဘုရားသခင်သားတော်ကိုခေါ်ဝခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဘုရားသခင်သည်ငါတို့ကိုဘလောက်ချစ်တော်မူသည်ကိုကြည့်ရှုစင်ကြကြလော။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဒီနေ့ကျွန်တော်ကဆိုရှင်အပြစ်ရဲ့အခအပြစ်ရဲ့ကြေးကျွန်အပြစ်ရဲ့သားသမီးမဟုတ်တော့ဘူးခရစ်တော်ယေရှုကကျွန်တော်တို့ကိုဒီကမ္ဘာလောကမှာလာရောက်ပြီးတော့ကိုယ်တိုင်ကခမဲတော်ရဲ့မေတ္တာတော်ကိုဖော်ပြခဲ့တဲ့ခါမှာက ိုယ်နိုင်ကားလို့ရှိရင်ကျွန်တော်တို့အတွက်သက်ဆွန့်ခဲ့တယ်ကျွန်တော်ကိုတူနိုင်မဲ့မေတ္တာနဲ့ချစ်ခဲ့တယ်ဒါကြောင့်ဘုရားသခင်ရဲ့အကျွင်းမဲ့မေတ္တာတော်ကဘလောက်ကြီးမားတယ်လဲနော်ဘုရားသခင်ကကျွန်တော်ကိုဗလဲသားတော်ဘုခေါ်ခြင်းအခွင့်ကိုရမယ်ကြောင်းဘုရားသခင်ကကျွန်တော်တို့ကိုဘလောက်ချစ်တော်မူတယ်ဆိုတာကိုဒီနေ့ကျွန်တော်ကိုယ်တိုင်ကဒီအချင်းရာကိုကြည့်ပြီးတော့ဆင်ခြင်ကြဖို့ဖြစ်တယ်ခုနကကျွန်တော်ဂေတချင်းမှဥယျာဉ်ကိုကြည့်ပါဒါမှမဟုတ်လည်းကျွန်တော်ဗလဲကနဒီကုန်းကိုကြည့်ပါဒါမှကမနဲ့ကျွန်တော်ပါပဲဘာကိုကြည့်ရမလဲကိုတော့ကိုတောတဲ့နိုင်ရောက်ရှိနေတဲ့အကြောင်းအရာကိုကျွန်တော်ကြည့်လိုက်ပါဒီအချင်းရတွေကဆိုရှင်ကိုတော့ကဘသူတက်မှာမဟုတ်ဘူးယနေ့ချစ်တဲ့မိတ်ဆွေတင်းအတွက်ဖြစ်တယ်ကျွန်တော်အတွက်ဖြစ်တယ်အဲဒီအတွက်ကြောင့်ယနေ့ကျွန်တော်ကသားဖြစ်ရသောခွင့်ကိုပြန်လဲပြီးတော့ရဖို့ဝင်အတွက်ကိုတော့ကဆိုကျွန်တော်တို့ကိုဘလောက်ထိချစ်တယ်လဲပြန်လဲပြီးတော့သားဖြစ်တော်လာနိုင်ဖို့ရန်အတွက်ယနေ့ခရစ်တော်ကဆိုရှင်ကျွန်တော်အတွက်ကြားဖြန့်ဖြေသူတယောက်အနေနဲ့ရောက်ရှိလာပြီးတော့ကျွန်တော်တို့အတွက်တကယ်ပဲပူစောတကာကိုပြုတ်ခဲ့တယ်ဆိုတော့ကျွန်တော်ကတွေးရှိခံစားဖို့ကြံတဲ့အလုံးမပင်ရေးကြည့်ပါလေချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ခရစ်တော်တည်းဟူသောအပြစ်ဖြေရာရစ်ပူသောတကာဟာယုံကြည်ခြင်းအပြင်အာရန်ရဲ့သားများသည့်ဖျားသခင်ရဲ့သားများဖြစ်လာနိုင်ကြပြီတဲ့ဘလောက်ဝမ်းမြောက်စရာကောင်းလေဒီနေ့ကျွန်တော်အားလုံးကတော့ရှင်ကြာရှုံးတဲ့လူများတွေဟာခရစ်တော်နဲ့ဆက်သွယ်ကြခြင်းဖြင့်ကျွန်တော်ကဘာဖြစ်လာပြီလဲဆိုတော့ဖရာသခင်ရဲ့သားဧကံမှာခေါ်ခေါ်ခြင်းကိုခံတိုက်တော့အခြေအနေတို့ကျွန်တော်ကကိုယ်တိုင်ကရောက်ရှိလာပြီဆိုတာကိုကိုယ်တိုင်သိရှိခံစားဖို့ရန်အတွက်အလုံးမပင်ရေးကြည့်ပါတယ်။ဒါထိုကဲ့သို့သောမေတ္တာသည်နှိုင်းရှင်၍မရနိုင်သောအရာဖြစ်သည်။ကောင်းကင်ဘုရင်၏သားသမီးများဖြစ်ပါတကားအဖိုးထိုက်သောဂရုတော်တကားလွန်နေနေရာဆင်ကျင်ဖို့ကောင်းသောအချက်ပါတကားဖရာသခင်ကိုမချစ်သောလောကအတွက်ဖရာသခင်၏အတုမရှိသောမေတ္တာပါတကားဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဖရာသခင်ကကျွန်တော်တို့ဘယ်သူမှတုလို့မရတဲ့မေတ္တာနဲ့ကျွန်တော်ကိုချစ်တာဖြစ်တယ်အလွန်နဲ့နဲတဲ့မေတ္တာနဲ့ကျွန်တော်ကိုကယ်တင်ခဲ့တာဖြစ်တယ်ဒါကြောင့်ဖရာသခင်ကျွန်တော်ပေါ်မှာချစ်တဲ့မေတ္တာကအနိုင်မဲ့ပဲချစ်တဲ့မိတ်ဆွေပေါင်းတို့ဒီကြောင့်ညာကိုကျွန်တော်ဆင်ခြင်ခြင်းအားဖြင့်ကျွန်တော်ရဲ့စိတ်ဝိညာဉ်ကတော့ချင်းတကယ်အောင်မြင်ပြီးတော့တကယ်ပဲကျွန်တော်ရဲ့စိတ်သဘောထားဘုရားသခင်ရဲ့အလိုတော်ကိုဝန်ခံဖို့ရန်အတွက်ဖြစ်ပါတယ်။လက်ဝါကရံရဲ့အလင်းရောက်ဟာဆိုရှင်ဘုရားသခင်ရဲ့သဘောတော်အကြောင်းကိုကျွန်တော်တို့ဟာဆိုရှင်တိုး၍စင်ကျင်လေ့ကျက်ကြတဲ့အခါမှာကျွန်တော်တို့ဟာဆိုရှင်ကရုဏာ၊ကျင်နာ၊တနာထက်သောသဘော၎င်းပြင်မျှတခြင်းတရားသဖြင့်စီရင်ခြင်းနဲ့ရောနှောနေတဲ့အပြစ်လွတ်သောသဘောတို့ကိုသာ၍သိမြင်ခံစားဖို့ရန်အတွက်ဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဖရာသခင်ကကျွန်တော်ပေါ်မှာဘလောက်ထိအကျွေးမဲ့ချစ်တယ်လဲ။ဖရာရဲ့မေတ္တာတော်ကကျွန်တော်ပေါ်မှာဘလောက်ထိပြည့်ဝစုံလင်လဲရှိတယ်လဲ။ဖရာရဲ့ကောင်းမြတ်ခြင်းကကျွန်တော်ပေါ်မှာဘလောက်ထိကြီးမားတယ်လဲဆိုတာကိုယနေ့ကိုယ်တိုင်ကိုယ်ကျမြည်ဆန်းခဲ့ပြီဖြစ်တယ်။လူသားတွေဖရာသခင်ရဲ့မေတ္တာတော်ဒီခြင်းရာကိုကျွန်တော်လေ့လာလိုက်တဲ့အခါမှာဖရာရဲ့မေတ္တာတော်ဟာလူသားအတွက်ပဲဖြစ်တယ်။လူသားအတွက်ပဲဖရာသခင်ကပေးဆက်ခဲ့တာဖြစ်တယ်။လူသားအတွက်ပဲဖရာသခင်ကကယ်တင်ခဲ့တာဖြစ်တယ်။လူသားအတွက်ပဲဘုရားသခင်ကဒီကမ္ဘာလောကမှာလာပြီးတော့လူသားတွေနဲ့ယောဂောသောဂောနဲ့လာပြီးတော့နေခဲ့တာဖြစ်တယ်။လူသားအတွက်ပဲဘုရားသခင်ကလို့ရှင်ခံစားနေရတဲ့လူသားတွေကိုပြန်လဲပြီးတော့ကုသချင်းမှုကိုပြုခဲ့တာဖြစ်တယ်။လူသားတွေကိုဘုရားသခင်ကငါညီကိုလို့ခေါ်ခဲ့တာဖြစ်တယ်။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကလည်းပဲတစ်ချိန်တုန်းကဆုံးရှုံးခဲ့ရတဲ့အဖြစ်မျိုးကနေမှကျွန်တော်အားလုံးကတော့ရှင်လောကသားတွေဘုရားရဲ့သားဖြစ်ဖို့ရန်အတွက်ယေရှုခရစ်တော်ကတော့ရှင်ကျွန်တော်အတွက်ပေးဆက်ခဲ့တာဖြစ်တယ်။ဒါဒီနေ့ကျွန်တော်ကဆိုရှင်မိမိရဲ့အသက်တာကိုပြန်လဲပြီးတော့ဆင်ခြင်ကြည့်ပါကျွန်တော်ကအပြစ်သားမဟုတ်တော့ဘူးကျွန်တော်ကဆိုရှင်အပြစ်သားထဲမှာပဲခြင်းနေလေဖို့မဟုတ်တော့ဘူးအပြစ်ထဲမှာပဲကျွန်တော်နေမောနေဖို့မဟုတ်တော့ဘူးအပြစ်ထုံးမှာဆိုရှင်ကျွန်တော်အားလုံးကိုရွေးနှုတ်ခဲ့တာကဖရာရှင်ပဲဖြစ်တယ်ဖရာရှင်ကိုယ်တိုင်ကကျွန်တော်ကနေမောနေတဲ့အပြစ်ထဲကနေမှပြန်လဲပြီးတော့ကယ်နှုတ်ခဲ့တာဖြစ်တယ်အဲ့ဒီကယ်နှုတ်ခဲ့တဲ့ဖရာသခင်ကဆိုရှင်ကျွန်တော်တို့ကိုသူ့ရဲ့သားပါလို့ခေါ်ခေါ်ခြင်းအမှုကိုပြုတာဖြစ်တယ်ဒါရောက်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်သားတော်ဘုခေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဘုရားသခင်သည်ငါတို့ကိုဘယ်လောက်ချစ်တော်မူသည်ကိုကြည့်ရှုစင်ကြင်ကြလောဆိုတဲ့အတိုင်းပဲဒီနေ့ဘုရားရဲ့ချစ်ခြင်းမေတ္တာကိုကျွန်တော်အားလုံးကအကျွေးမဲ့ခံစားရတဲ့ခါမှာကျွန်တော်ကဆိုချင်ဘုရားသားဖြစ်ခေါ်ခြင်းအခွင့်ကိုခံစားရတဲ့တကယ်ပဲကျွန်တော်အားလုံးကဘုရားရဲ့နိုင်ငံတော်သားတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကဆိုချင်ငါတို့ကိုဘယ်လောက်ချစ်တော်မူသည်ကိုယနေ့ကိုယ်တိုင်ကကြည့်ရှုစင်ကြင်ပြီးတော့ဘုရားကိုကောင်းဆုံးပြန်လည်ပြီးတော့ချစ်ပြီးတော့ဘုရားကိုမျက်မှောက်ပြုတ်ပြီးတော့ဘုရားကိုတကယ်ယုံကြည်ကိုးကွယ်တဲ့ဘုရားရဲ့သားသမီးရောက်တိုင်းဖြစ်ကြပါစေကြောင်း ဆုတောင်းဆန္ဒပြုလျက်နေကုန်ချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဖျားကောင်းကြီးချပါပါစေ
စာပေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှခွန်အားရယူသွားမှာဖြစ်ပါတယ်။မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးဇူးအပေါင်းကိုရယူကြပါစို
့။သခင်ယေရှုသည်တမန်တော်နှင့်ဆိုင်သောစကားတစ်ခုကိုမျှတင်းကျပ်စွာမိန့်မွတ်တော်မူမူပါ။အစဉ်သဖြင့်မြတ်တာနှင့်ဖော်ပြတော်မူတတ်၏။ကိုရော်သည်လူသားတို့နှင့်စကားစမြည်ပြောဆိုမိန့်မွတ်တော်မူရာတွင်အထူးသေးချာတိကျစွာပြောဆိုတတ်ခြင်းစင်ချင်းကျင်နာစွာလူများအားဂရုစိုက်တတ်ခြင်းအမှုတို့ကိုပြုလေရှိတော်မူ၏ကိုရော်သည်ဘေသောခါများစံကြုတ်စွာပြောတော်မမူမလိုဘဲပြင်းထန်သောစကားကိုမိန်တော်မမူထိခိုက်လွယ်တတ်သောဝိညာဉ်အားဘေသောခါများမလိုသောယောဂါကိုတည့်ရောက်စီတော်မမူလူတို့၏အာနယ်စင်အဖြစ်ကိုဘေသောခါများအပြစ်တင်တော်မမူကိုရော်သည်မှန်ကန်သောတရားတော်ကိုဖော်ပြရာတွင်အစဉ်သဖြင့်မြင့်တာတော်ကိုပြတော်မူ၏ကိုရော်သည်လျော့ဝဲလက်ဖြာခြင်း၊ယုံမားခြင်းနှင့်အပြင့်ပြုခြင်းမှုတို့ကိုအပြစ်တင်ဆုံးမတော်မူသည်။ပြင်းထန်သောဆုံးမစကားကိုမိမ့်မွတ်တော်မူစဉ်ခါပင်ကိုရော်သည်မျက်ရည်ကျတော်မူတတ်၏။မိမိနှစ်သက်တော်မူသောမြို့ဖြစ်တော်မူသောလေ။ကိုရော်တိုင်၎င်းလန်ခီးတမန်တော်နှင့်အသက်ကို၎င်းငင်းပယ်သောယေရုရှလင်မြို့အတွက်ကိုရော်သည်ငိုကြွေးတော်မူခဲ့၏။သူတို့သည်ကယ်တင်ရှင်သည်ဟုသောကိုရော်ကိုပယ်ကြတော်လေ။ကိုရော်သည်သူတို့ကိုတနာကျင်နာစွာထောက်ထားဆနာတော်မူ၏။ကိုယ်တော်၏အသက်တာသည်မိမိကိုယ်ကိုညင်းပယ်စွန့်စား၍သူတစ်ပါးအတွက်ထောက်ထားညတာသောအသက်တာဖြစ်ပေသည်။ဝိညာဉ်တိုင်းသည်ကိုယ်တော်၏မျက်မှောက်တွင်အဖိုးထိုက်တင်ကြပေသည်။ကိုယ်တော်သည်ဖယားသခင်ဘုန်းတော်မျိုးနှင့်ပြည့်စုံတော်မူသောပုဂ္ဂိုလ်ဖြစ်တော်မူသောလေ။ဖယားသခင်အိမ်တော်သားအသီးသီးတို့အားအလွန်ကျင်နာစွာထောက်ထားဆနာလေ။မဆကူညီရန်မိမိကိုယ်ကိုညှို့တော်မူတတ်၏။လူပေါင်းတို့သည်မိမိကယ်တင်ရန်တာဝန်ဝတ္တရာရှိသောဝိညာဉ်များဖြစ်ကြသည်ကိုသိတော်မူ၏။ထိုကဲ့သို့သောအရာသည်ကိုရော၏အသက်တာ၌ထင်ရှားသောကိုရော၏သဘောတော်ဖြစ်ပေသည်။ဤအရာသည်ပင်ဖယားသခင်သဘောတော်ဖြစ်ပေသည်။သခင်ခရစ်တော်၌ထင်ရှားသောဂိညာရောဆန်း၏သည်ခရစ်တော်၏နှလုံးထဲမှလူတို့၏သားသမီးများထံသို့စီးဆင်းလျက်ရှိလေ၏။ကျင်နာတနာတတ်သောကယ်တင်ရှင်သခင်ယေရှုသည်ကိုခန္ဓာ၌ပေါ်ထွန်းတော်မူသောဖယားသခင်ဖြစ်တော်မူ၏။တိမောသေဩဝါဒစာပထမဆောင်ခန်းကြီး3ခန်းငယ်16ကျွန်ုပ်တို့ကိုရွေးနှုတ်ကယ်ဆယ်တော်မူရင်သခင်ယေရှုသည်လူတို့တွင်နေထိုင်လျက်ဒုက္ခဆင်းရဲကိုခံ၍အသေးခံတော်မူ၏ကျွန်ုပ်တို့သည်ထာဝရဝမ်းမြောက်ခြင်းခွင့်ကိုခံစားထိုက်သူများဖြစ်ကြမည်အကြောင်းကိုတော်သည်ညှို့ညင်တော်သူဖြစ်လာတော်မူ၏ဖခင်သခင်ဂိယုနာတော်တစ္ဆာတော်နှင့်ပြည့်စုံတော်မူ၏မိမိချစ်မြတ်နိုးတော်မူသောသားတော်ကိုမပြောပြနိုင်လောက်အောင်ဘုန်းတော်နှင့်ပြည့်ဝသောကဘာတစ်ခုမှပျက်စီးယိုယွင်းလျက်တည်ခြင်း၏အရေးနှင့်ကျင့်ချင်းကြောင့်မောင်မိုက်နေသောကဘာတစ်ခုသို့ရောက်လာစီတော်မူရင်ခွင့်ပြုတော်မူ၏ဖယားသခင်သည်ကိုတော်အားမိမိ၏မြတ်တာတော်ယင်ခွင်ထဲမှ၎င်းကောင်းကင်တမန်တို့၏ယုဒေကိုင်းညွတ်ခြင်းကိုခံစားရနေရမှ၎င်းရှုတ်ချခြင်းကဲ့ရဲ့ပြစ်တင်ခြင်းဆင်းရဲခြင်းမနာလိုညူဆူခြင်းနှင့်တည်ခြင်းကိုခံစေရန်ထွက်ခွာလာစီဖို့ခွင့်ပြုတော်မူ၏ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့ဘော်သို့ရောက်၍သူခံရသောဒဏ်ချက်များအပြင်ငါတို့ဒီအနာပြောက်လျက်ရှိကြ၏ဟေရှာယနာဂတိချင်းခန်းကြီး53အခန်းငယ်ကကိုတော်ကိုတော်ထဲ၌၎င်းဂေသရှိမန်ဥယျာဉ်၌၎င်းလက်ဝါးကားတိုင်းပေါ်၌၎င်းကြည့်ရှုကြပါစွန့်ထင်ခြင်းကင်းတော်မူသောဘုရားသခင်သားတို့သည်မိမိကိုတော်တိုင်အပြည့်ဤဝန်ထုတ်ကိုဆောင်ယူတော်မူ၏ဘုရားသခင်နှင့်အတူရှိတော်မူခဲ့သောကိုတော်သည်လူနှင့်ဘုရားသခင်၏ဆက်ကြားတွင်အပြစ်ကဖန်တီးခဲ့သောကြောင်းမဲ့ဖွယ်ခွဲခွာရခြင်းအမှုကြီးကိုမိမိ၏ဝိညာဉ်ထဲ၌ကောင်းစွာတွေ့မြင်တော်မူ၏။ဤဖြစ်ကြောင့်ကိုရော၏နှုတ်တော်မှာအကျွန်ုပ်ဘုရားသခင်အဘယ်ကြောင့်အကျွန်ုပ်ကိုဆုပ်ပြတော်မူသနည်းဟူသောခံစားမှုကိုပြင်းစွာနှင့်ကြွေးကြော်သင်ထွက်ပေါ်လာရ၏။မဿဲခန်းကြီး29အခန်းငယ်46ဘုရားသခင်သားတော်၏နှလုံးကိုကွဲကွာစေသောအရာသည်ကအပြင်းဤဝန်ထုတ်၎င်း၏ကြောင်းမဲ့ဖွယ်ကြီးကျယ်သောအမှုကြီးအကြောင်းကိုသိမြင်ရခြင်း ဖယားသခင်ထံတော်မှအပြစ်ကြောင့်မိမိ၏ဝိညာဉ်သည်ခွဲခွာလာရခြင်းအကြောင်းများဖြစ်ပေသည်။တို့ရာတွင်ခမည်းတော်၏စိတ်နှလုံးထဲ၌ချစ်ခြင်းမေတ္တာတို့နှင့်ပြည့်စုံတော်မူသောသဘောကိုလူပေါ်တွင်ဖြစ်ပေါ်လာစေရန်တော်လကောင်းကယ်ဆယ်လိုသောအလိုဆန္ဒဖြစ်ပေါ်လာစေရန်တော်လကောင်းဤကဲ့သို့ကြီးကျယ်သောပူဇော်ဆွတ်စားခြင်းအမှုကြီးကိုပြုတော်မူသည်မဟုတ်အလျင်းပင်မဟုတ်ပါဖယားသခင်သည်မိမိ၌တပါးတည်းသောသားတို့ကိုဆွတ်တော်မူသည့်တိုင်အောင်လောကသားတို့ကိုချစ်တော်မူ၏ရောဟန်ခန်းကြီးတို့ခင်ဗျာစက
ားထကြပြီးသွားတဲ့ဘင်းစကားများကိုကြားပြရခြင်းအပြင်မိရှိတို့သူစီရဲ့တတားမှာဝိညာဉ်ခွန်အားများစွာရရှိကြပါစေတို့တာရှင်များအားလုံးကိုထာဝရဘုရားခင်ထံတော်မျက်စိမှာမိတဲ့ချင်းကောင်းချီးမင်္ဂလာများသုံးလုံးချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESAMDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ